ဒီခိုင်ကြီးနဲ့မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်6သိန်းကျော်ဒီတလားကျော်အတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေဟာ ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်တာကြောင့်မြန်မာပေါ်ပြင်းပြင်းထန်ထန်အရေးယူဖို့နှစ်နိုင်ငံဆက်ဆံရေးပြန်ပြီးသုံးသပ်ဖို့သမ္မတ Trump အစိုးရကိုဝါရင်အမေရိကန်လွှတ်တော်အမတ်တွေကအလေးနဲ့တိုက်တွန်းလိုက်ပါတယ်ဒီခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုဖြစ်နိုင်ခြင်းအလားအလာဖြစ်အမေရိကန်အစိုးရဘက်ကလည်းတုံ့တက်ထားကြောင်းနဲ့ဒီအတွက်ပြစ်မှတ်ထားပိတ်ဆို့တဲ့အရေးယူမှုတွေချမှတ်ဖို့ရှိနေကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကမနေ့အင်္ဂါနေ့အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှပြုလုပ်တဲ့မြန်မာအရေးကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်။သူကိုယ်တိုင်လည်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံကိုတွားရောက်ပြီးဒေါက်ဆန်းစုကြည်ပါဝင်တက်မတော်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကိုကိုယ်တိုင်လည်းတွားရောက်ခဲ့ပါတယ်။ကျောင်းနာပွဲမှာတော့ဒီကျောင်းနာပွဲကိုဦးစီးကျင်းပတဲ့အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဝါယစ် Republican အထက်လွှတ်တော်အမတ် Bob Corker ကတော့မွတ်စလင်ဒေသခံတွေပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရအနေနဲ့အကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့အခုလိုပြင်းပြင်းထန်ထန်ပြောပါပါတယ်
We continue to hear the truly heartbreaking accounts of human suffering. International frustration at Burmese government.
လူသားတွေထိခိုက်နေတာပြီးတော့တိဒုက္ခရောက်နေတဲ့အခြေအနေတွေကိုမနက်ခင်းပဲစိတ်မကောင်းခြင်းများစွာနဲ့ကျွန်တော်တို့ဆက်ပြီးတော့ကြားနေရပါတယ်။မြန်မာနိုင်ငံရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ပေါ်မှာဆယ်စုနှစ်နဲ့ချီပြီးတော့မျှော်လင့်ချက်တွေထားခဲ့ကြပါတယ်။အခုဖြစ်နေတဲ့ရက်စက်ကြမ်းကြုတ်မှုတွေကနေပြီးတော့ကာကွယ်ပေးဖို့မြန်မာစိုးရကိုနိုင်ငံတကာကနေပြီးတော့စိတ်ပြတ်မှုတွေနဲ့ဝေဖန်မှုတွေဟာပို့ပြီးတော့ကျေလွန်လာခဲ့ပါတယ်။
ဒီခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုဖြစ်ကြောင်းဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်ကလည်းကြားနာပွဲအတွင်းအတိအလင်းထုတ်ဖော်ကြေညာခဲ့ပါတယ်
။ This is ethnic cleansing. I know that the administration is evaluating that as
ethnic cleansing. လူမျိုးတုံးရှင်းလင်းမှုဖြစ်ပါတယ်။ဒီကိစ္စကိုအခုကြားနာပွဲလုပ်နေချိန်မှာပဲအစိုးရဘက်ကလေးလာတုံ့တက်နေစေဆိုတာကျွန်တော်သိပါတယ်။လူမျိုးတုံးတုတ်တင်ရှင်းလင်းမှုဆိုတာကိုကုလသမဂ္ဂဆိုင်ရာကြွချင်သူတွေကတတ်မှတ်ထားတာပါ။ဒေသတစ်ခုမှာလူမျိုးရေးအရာအမျိုးတူဘာသာတူအရာလူအုပ်စုအလိုက်တတ်မှတ်ပြီးအင်အားသုံးချင်းချောက်ပြီးဖျက်ရှားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာလူဦးရေထက်ဝက်ကျော်နဲ့ညီများတဲ့6သိန်းကျော်ထွက်ခွာခဲ့ကြရပါတယ်။သူတို့ကျေးရွာတွေကိုစနစ်တကျနဲ့မိရှုဖျက်ဆီးခံခဲ့ရပါတယ်
။အမေရိကန်အစိုးရကစားကြားနာပွဲမှာထွက်ဆိုခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနအရှိအာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကတော့လူမျိုးတုံးရှင်းလင်းမှုဆိုတာကိုလက်ခံထားသလားဆိုရင်အထက်လွှတ်တော်အမတ်ကာဒင်မီးတဲ့မိကွန်းကိုဖြေကြားရမှာ
My bosses have said it appears to be ethnic cleansing.
Ethnic cleansing လူမျိုးတုံးရှင်းလင်းမှုအဖြစ်ကျွန်တော်ရဲ့အထက်အရာရှိတွေကပြောဆိုထားတာပါကျွန်တော်ရဲ့အမြင်မှလည်းဒီအတိုင်းပါပဲ
I think clarity is important here. I'm asking your view.
ဒါပေမဲ့အခုကြားနာပွဲမှာကိုယ့်ရဲ့ကိုယ်ပိုင်အမြင်ကိုရှင်းရှင်းလင်းလင်းအတိအကျပြောပါလို့ Mr. Garden ကထောက်ပြပြောဆိုရမှာ
Unfortunately, I'm not in a position to make the determination. You are correct that we are
ကျွန်တော်ကောပဲဒီကိစ္စကိုတတ်မှတ်ပြောဆိုဖို့ကျွန်တော်မှလုပ်ပိုင်ခွင့်မရှိပါဘူးလွတ်တော်အမတ်ပြောတာမှန်ပါတယ်ကျွန်တော်တို့ဒါကိုတုံ့တက်နေသေးဖြစ်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ပြောနိုင်တာကတော့ရက်ဆက်ကြမ်းကြုတ်မှုတွေရှိခဲ့တယ်လူတွေအစုလိုက်အုံလိုက်နေရရင်းကမောင်းထုတ်ခံရတယ်စတဲ့အချက်တွေကအလုံးကိုစိုးရိမ်မကင်ဖြစ်စရာအချက်တွေပါ
ဒီအတွက်တာဝန်ရှိသူအားလုံးကိုပြစ်မှတ်ထားအရေးယူဖို့အမေရိကန်အစိုးရကလှုံ့ဆော်နေတယ်လို့လည်းသူကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းခြေနဲ့ပတ်သက်လို့တာဝန်အရှိဆုံးဖြစ်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအမေရိကန်အစိုးရကဘလို့အရေးယူထားတယ်လဲဆိုတဲ့ဝါရင်လွှတ်တော်အမတ်တဦးရဲ့မိန့်ခွန်းကိုတော့
All of the military leadership is subject to our restrictions for travel to the United States subject to
မြန်မာပြည်ကခေါင်းဆောင်အားလုံးကိုအမေရိကန်ပြည်အောင်စုစီးတွားလာခွင့်ပြေပင်ထားပါတယ်။နောက်ပြီးစစ်တပ်နဲ့ပတ်သက်လို့တခြားအကူအညီတွေကိုလည်းကန့်တတ်ထားပါတယ်။ဒီချက်ဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပုံမှာလည်းသိရောက်နေပါတယ်
။အလားတူအောက်တိုဘာလဇန်ပိုင်းကလည်းရိုဟင်ဂျာအကြက်တဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲပြုလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတော့နိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့အာရှခီးစဉ်မတိုင်ခင်ဒီသတင်းပတ်အတွင်းရခိုင်အရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒအသစ်ကိုကြေညာဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနအစ်မြင့်အရာရှိတွေကပြောဆိုထားပါတယ်ရှင်